မြန်မာစစ်အစိုးရကနှစ်ပေါင်းများစွာဖမ်းဆီးထိန်းချုပ်ထားတာကိုခံနေရတဲ့ဒေါအောင်ဆန်းစုကြည်ကိုအင်္ဂလန်နိုင်ငံရှက်ဖီးမြို့တော်ကောင်စီကနေမြို့တော်ရဲ့ဂုဏ်သုဆောင်လွတ်မြောက်ရေးဆုချီးမြှင့်လိုက်ပါတယ်။နိုင်ငံတကာအမျိုးသမီးများနေဖြစ်တဲ့မလ၈ရက်နေ့ညနေပိုင်းကရှက်ဖီးမြို့တော်ကောင်စီခန်းမမှာကျင်းပတဲ့ဒီအခမ်းအနားကိုမြန်မာနိုင်ငံသား100နီးပါးပါဝင်စုစုပေါင်းပရိသတ်300ကျော်တက်ရောက်ခဲ့ပါတယ်။ရှက်ဖီးမြို့တော်ကောင်စီကချီးမြှင့်တဲ့လွတ်မြောက်ရေးဆုနဲ့ပတ်သက်ပြီးမြို့တော်ကောင်စီပြန်ကြားရေးအရာရှိ Miss Christina Staniforth က RFA ကိုအခုလိုပြောပြပါတယ်
။ Basically what freedom of the city is, it is purely ceremonial. It's the highest honor that we can bestow.
ဒီစုဟာအဆောင်ရောင်သဘောနဲ့ချီးမြှင့်တဲ့ဆုဖြစ်ပြီးဒီမြို့ရဲ့အမြင့်မားဆုံးဂုဏ်ဥဆောင်ဆုလည်းဖြစ်ပါတယ်။ဒီမြို့ရဲ့သမိုင်းမှာဒီစုကိုလက်ခံရရှိသူ84ယောက်သာရှိခဲ့ပြီးအဲ့ဒီအနေနဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ခဲ့ကြတယ်Winston Churchill နဲ့ Harold Wilson, တောင်အာဖရိကသမ္မတဟောင်း Nelson Mandela တို့လိုပုဂ္ဂိုလ်ကြီးတွေပါဝင်ကြပါတယ်လို့ Miss Christina Staniforth ကပြောပြသွားခဲ့တာပါ။ကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့တော့သူက
Tonight's event is twofold really. It's to raise awareness of what the situation is in Burma from a local perspective.
ဒီနေ့ညနေကျင်းပတဲ့အခမ်းအနားမှာရည်ရွယ်ချက်နှစ်ခုရှိပါတယ်။တစ်ခုကတော့မြန်မာနိုင်ငံရဲ့အခြေအနေကိုဒေသခံတွေပိုသိလာအောင်ဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာရင်ကျိမှုကိုရှက်ဖီးမြို့သူမြို့သားတွေသိရအောင်ဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အစီအစဉ်နဲ့ပြီးခဲ့တဲ့နှစ်ကဒီမြို့ကိုမြန်မာနိုင်ငံသား50ကျော်ရောက်လာခဲ့ပါတယ်။သူတို့အထက်ကမိသားစုတစ်ခုကနေသူတို့ရဲ့ဘဝအတွေ့အကြုံအကြောင်းကိုရှင်းပြခဲ့တယ်လို့ခရင်မျိုးသားမျိုးသမီးတွေကလည်းရိုးရာသချင်းတွေကတွေနဲ့ဖြေပြောခဲ့ပါတယ်လို့ Miss Christina Staniforth ကပြောပြသွားခဲ့တာပါ။အစီအစဉ်နောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ရေးဆက်ခဲ့တဲ့ကြံပြတဲ့ပုဂ္ဂိုလ်အင်္ဂလိပ်ကြံပြဆရာမတူကရွတ်ဆိုခဲ့တဲ့အပြင်ဒေါအောင်ဆန်းစုကြည်ကိုရည်စူးပြီးဂုဏ်ပြုဆက်ဆိုထားတဲ့သူ့ရဲ့ကြံပြတဲ့ပုဂ္ဂိုလ်လည်းအခုလိုရွတ်ဆိုခဲ့ပါတယ်ဒေါအောင်ဆန်းစုကြည်အတွက်ပေးအပ်တဲ့ချက်ဖျူမျိုးတော်လွတ်မြောက်ရေးဆုကိုတော့မြို့တော်ကောင်စီမှုဆောင်ရာရှိချုပ်ဆာဘော့ကတ်စကလိတ်နဲ့ချက်ဖျူမျိုးတော်ဝင်ရောဂျာဒေးဗစ်ဆန်တို့ကပူးတွဲချင်းမြင့်ခဲ့ပြီးဒေါအောင်ဆန်းစုကြည်ရဲ့ခင်ပွန်းကွဲလွန်သူမိုက်ကယ်အဲရစ်ရဲ့အကိုတော်သူအန်တိုနီအဲရစ်ကဒေါအောင်ဆန်းစုကြည်ရဲ့ကိုစားဆုလက်ခံရယူခဲ့ပါတယ်။ဒီခန်းနာကိုတက်ရောက်လာတဲ့မြန်မာဒီမိုကရေစီရဲ့ထုတ်ရှားသူ ABSCF ရဲဘော်ဟောင်းကိုအောင်မြင့်ကတော့သူ့ရဲ့အမြင်ကို RFA ကိုအခုလိုပြောပြခဲ့ပါတယ်ခင်ဗျာ
။ဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုမြို့တော်ကုံလူဆောင်ဆုကိုပေးရတဲ့ကျွန်တော်တို့လူစုတွေအတွက်ခွင့်ယူစရာပေါ့ဗျာကျွန်တော်တို့ပမာအတိုင်းဝန်ပမာလူတူတက်ပါ